ိတ်ထားတာတနစ်ကျော်ကြာပြီဖြစ်တဲ့ရှမ်းပြည်နယ်အရှေ့ပိုင်းကျိုင်းတုံမိုင်းလာလန်ကိုပြန်ဖွင့်နိုင်ဖို့ပြည်နယ်အစိုးရကတမရုံနဲ့ညီနိုင်နေပါတယ်။တနစ်ကျော်ကြာပိတ်ထားခဲ့တာကြောင့်နေဆက်ဒေသကုန်သွယ်ရေးကျဆင်းခဲ့တယ်လို့ဒေသရင်းကုန်သွယ်ရေးလက်အခက်တွေ့နေတဲ့အတွက်ပြည်နယ်အစိုးရကလမ်းပြန်ဖွင့်နိုင်ဖို့ကြိုးစားနေတာပါ။လမ်းပြန်မဖွင့်နိုင်သေးရင်တခြားလမ်းတွေကနေဆက်သွယ်ပြီးနေဆက်ကုန်သွယ်ရေးမြင့်တက်အောင်ကြိုးစားဖို့ရှိနေကြောင်းလဲရှမ်းပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးကပြောပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့ပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလကမိုင်းလာဒေတာကအချက်ချာကျတဲ့ဒေတာတွေကိုဝါတက်ဖွဲ့ကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာတွင်အခြေအနေတွေတင်းမာခဲ့ရကကျိုင်းတုံမိုင်းလာလမ်းကိုတက်မရော်ကအော်တိုဘာလကုန်မှာပိတ်ပင်ခဲ့တာဖြစ်ပါတယ်။လမ်းပိတ်ခဲ့တာတနစ်ကျော်ကြာမြင့်လာချိန်မှာလမ်းပြန်လည်ဖွင့်လှစ်နိုင်ရေးအတွက်တက်မရော်နဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ကြောင်းရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ကပြောပါတယ
်။မိုင်းလာလမ်းကျန်ပုတ်ဒီနဲ့မဖွင့်ဒီနဲ့ကျန်ပြီလေအစိုးရကလုပ်လို့မရဘူးလေကျွန်တော်ကပြည်တော်စုကိုတင်ရမှာပေါ့နော်မိုင်းလာလာဖွင့်ဖို့အခြေအနေတက်မလို့ရအခမ်းအနားဖြစ်နေတယ်လေဒါတက်ကလည်းသူတို့နိုင်ငံတော်လေကျူကြီးကတက်ကလည်းဒီကားလာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကပြည်တော်စုပြင်ပြီးရောနေနေဆောင်ရမယ
်ရှမ်းပြည်နယ်အစိုးရစီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးစိုးညွန့်လွင်ဟာနေဆက်ကုံတော်ရေးမြင့်တင်နိုင်ဖို့ဒီလ12ရက်နေ့ကနေ18ရက်နေ့အထိကွင်းစင်လေ့လာခဲ့တာဖြစ်ပါတယ်ကျိုင်းတုံမိုင်းလာလန်ပိတ်ထားတဲ့အတွက်နေဆက်ကုံသွေးကြီးကြာဆင်းလာတာကြောင့်အခြားလမ်းတွေဖွင့်လှစ်ဖို့ပြင်ဆင်နေကြောင်းလဲသူကဆက်ပြောပါတယ
်နေဆက်ကုံသွေးကြီးရကြာသွားတာကြာကကျွန်တော်တို့ကတိလိုက်ကြနေဆက်ကုံသွေးကြီးအလားတူကာလာတို့ဒေါ်လာ6000မျိုးလောက်ကြာနောက်တစ်ချက်ကပြည်ပြည်နဲ့စီးပွားရေးကျက်ထောင်းတယ်ကျွန်တော်ကမိုင်းလာကတော့ညှိနှိုင်းဆောင်ရွက်ရမှာပြည်တော်ကြီးပြည်ပြည်ရောညှိနှိုင်းဆောင်ရွက်ရမှာတကယ်လို့မိုင်းလာဘုံဘုံမပြည့်နိုင်ဘူးမိုင်းကြီးမိုင်းကလန်ကိုလမ်းကောင်းအောင်လုပ်ရမယ်ဒါကြိုက်တဲ့တရားလာဦးနဲ့ဖွင့်ရမယ်ဒီတန်ရကလည်းလာလို့တရားမို့အယူတာဖွင့်နေလို့ဒီကအပေါက်တွေဖွင့်ပြီးတော့ကျွန်တော်တို့ကပုံပုံတူတမ်းမှုရအောင်ကျွန်တော်တို့ဆောင်ရွက်ပြရမှာပေါ့နော်အဲ့ဒါကိုချက်လို့လည်းဆွေးရနေတယ်ဒီပြဿနာကိုဘူးကြီးကနာနေပြီးပေါ့ဆောင်ရွက်သွားမှာပေါ့နော်
ဒါအပြင်တည်ယူပို့ဆောင်ရေးကောင်းမွန်စေဖို့အတွက်ကျိုင်းတုံမိုင်းခတ်မိုင်းရန်မိုင်းလာလန်းကိုလည်းပြင်ဆင်ဖို့ရှိကြောင်းပြောပါတယ်လက်ရှိကျိုင်းတုံမိုင်းလာလန်းပိတ်ထားတာကြောင့်ကြုံတွေ့ရတဲ့အခက်အခဲတွေကိုကျိုင်းတုံဒေသခံတယောက်ကလည်းအခုလိုပြောပါတယ်
ပြောလို့ရှိရင်အင်းချုံနေတဲ့ရှေ့ပိုင်းမှာဒီနာကစကြတဲ့လမ်းတစ်ခုပေါ့နော်။ဘုံတော့ဥမာဆန်းဆန်းပြီးပို့လာတော့ကုန်တယ်။မြင်းမျိုးဆောင်တော့ပြတ်ပြုတ်ပြီးရှိတယ်ကတော့မများအဲ့ဖက်လမ်းအနည်းဆုံးဆိုတော့ဒီပစ္စည်းပဲကျွန်တော်တို့ကလည်းတောင်းနေကြပါတော့နော်။အဲ့ဖက်လမ်းတွေအကျောပါဒီတင်းတုံးနေနေတုံးနေတာလေကတော့တစ်ခါအဖြစ်ပေါ့နော်။တောင်းနေကြတာပါ။အဲ့တော့ဒီပစ္စည်းလေးဒီဖက်ကလမ်းလေးမျိုးနေတယ်ဒီဘက်ကဒီဘက်ထပ်ကုန်ပစ္စည်းဒါမှလည်းပို့နေတဲ့ခါကျတော့ဟိုခီးတော်လေးကများဆက်အကုန်လုံးကပြတ်ပန့်သွားတာပေါ့။အဲ့လိုဒီမှာလည်း
စီရေးအခြေအနေအရလက်ရှိပိတ်ထားရတဲ့ကျိုင်းတုံမိုင်းလာလမ်းဟာ52မိုင်သာရှိပြီးတရုတ်နိုင်ငံကနေရှမ်းပြည်နယ်အရှေ့ပိုင်းမြို့တော်ဖြစ်တဲ့ကျိုင်းတုံမြို့ကိုဖြတ်ပြီးထိုင်းနဲ့လာအိုနိုင်ငံတွေကိုဆက်သွယ်ဖို့အတွက်အတူဆုံးလမ်းကြောင်းလည်းဖြစ်ပါတယ်